ီယိုအင်ဂျင်မာပိုင်းရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မစီမံပါမှာ Byte Dance ဆိုတဲ့မိခင်ကုမ္ပဏီပိုင်းရဲ့ TikTok လုပ်ငန်းခွင့်ရက်ကို American က Microsoft ကုမ္ပဏီကြီးကဝယ်ယူဖို့ညှိနှိုင်းစနစ်နေပါတယ်။ Microsoft မှမဟုတ်ဘဲ The American ကုမ္ပဏီပဲဖြစ်ဖြစ် TikTok ကုမ္ပဏီနဲ့အယောင်ဝယ် September 15ရက်နေ့မှာမှမဖြစ်ရင် American ပြည်ထောင်စုရဲ့မှာ TikTok ကိုပိတ်မယ်လို့သမ္မတဒေါနယ်ထရမ့်ကပြောထားပါတယ်။ Byte Dance မိခင်ကုမ္ပဏီကတရုတ်နိုင်ငံကဖြစ်နေတာကြောင့်လုံးလုံးရေးအတွက်စိတ်မချရဘူးဆိုပြီးအမေရိကန်အစိုးရကဒီဇိုင်းမမပြောနေတာပါ TikTok ကတော့သူတို့ဌာနချုပ်ကိုအမေရိကန်မှာအခြေစိုက်ထားတယ်လို့အသုံးပြုသူတွေရဲ့ကိုယ်ရေးအချက်အလက်လုံးလုံးရေးကိုစိတ်ချရအောင်လို့အတိအချလုပ်ထားပါတယ်လို့ပြောပါတယ်အခုအချိန်ထိ TikTok သုံးဆွဲမှုတားမြစ်ထားတဲ့နိုင်ငံကအိန္ဒိယနိုင်ငံတစ်ခုပဲရှိပါသေးတယ်ဒါပေမဲ့ TikTok သုံးဆွဲသူတွေရဲ့ကိုယ်ရေးအချက်အလက်တွေလုံးလုံးမှုရှိရလားဆိုတာစုံစမ်းမှုတွေကိုဩစတြေးလျ EU ဥရောပသမဂ္ဂအဖြစ်တချို့နိုင်ငံတွေကလည်းလုပ်နေကြပါတယ်။အမေရိကန်မှာအခြေစိုက်တဲ့ TikTok ကိုသမ္မတ Trump ကပိတ်လိုက်ရင်ရုံးချုပ်ကိုဗြိတိန်နိုင်ငံရွှေ့မယ်ဆိုတဲ့သတင်းတွေထွက်လာတော့ဒါကိုဗြိတိန်သွတ်တော်အမတ်တချို့ကကန့်ကွက်ပါတယ်။အခုလိုမျိုးလုံခြုံရေးဆိုင်ရာမေးခွန်းထုတ်စရာတွေရှိနေပေမဲ့ TikTok app ကိုကမ္ဘာတစ်ဝှမ်းဒေါင်းလုဒ်လုပ်ကြတဲ့အချိန်တွေကတန်း2000ကျော်ရှိပါတယ်။ကိုယ့်ရဲ့ mobile phone နဲ့ရိုက်ထားတဲ့ဗီဒီယိုတွေကိုစကားဆက်ကြံစာဖိဖြတ်မျှဝေနိုင်တဲ့ TikTok လူမှုကွန်ရက်ဟာဆယ်ကျော်တက်တွေကနေကမ္ဘာကျော်လူတိများရဲ့အကြောင်းပေါ်ရဲ့အထိတုံးကြတဲ့လူမှုကွန်ရက်တစ်ခုဖြစ်ပါတယ်။ကိုယ်လက်ကင်ဖုန်းထဲမှာတင်ထားတဲ့ TikTok app ထဲမှာကိုဗီဒီယိုရိုက်နိုင်ဖိဖြတ်နိုင်ဗီဒီယိုတွေကိုအမြင်ရတာပြောင်းစီတဲ့အဆက်မျိုးစုံထည့်နိုင်စက်ရနောက်ခံဂီတမျိုးစုံထည့်နိုင်ပါတယ်။ဒါတွေမကကမ္ဘာကျော်အစိုးရတွေနဲ့တွဲပြီး online ပေါ်မှာအတူတွဲတစ်ဆင်းဆိုလို့လည်းရပါသေးတယ်။ဒါကြောင့် Jennifer Lopez လို့နာမည်ကြီးအဆိုတော်တွေကဆလို့ Kardashian ညီမတွေလို့ reality ရုပ်သံစီးပွားကြောင်းလူသိများစုတွေအနေနဲ့ဘယ်သူမှမသိကြတဲ့အများတရာတွေအစုံ TikTok ကိုတုံးနေကြတာပါမြန်မာနိုင်ငံမှာလည်းနာမည်ကြီးအမှုပညာရှင်တွေအပါအဝင် TikTok တုံးကြသူတော်တော်များများရှိပါတယ်သူများတွေဖန်တီးထားတာကိုအားကျပြီးကိုယ်တိုင်ဖန်တီးခြင်းစိတ်ဖြစ်လာအောင်လည်းလူတွေကိုပျော်ရွှင်ကြစေဖို့ TikTok ကိုဖန်တီးထားတာဖြစ်တယ်လို့ TikTok ကုမ္ပဏီကပြောထားပါတယ်ဒီတော့တကယ်ပဲကိုယ်ပိုင်ဖန်တီးခြင်းစိတ်ဖြစ်အောင် TikTok ကတွန်းအားပေးပါသလား Notizen ရဲ့ Vlog အစီအစဉ်တွေကိုရိုက်ကူးဖန်တီးနေတဲ့ Notizen ရဲ့အမြင်ကိုနားထောင်ကြည့်ရအောင်ပါ
Notizen ဆိုရင် TikTok ကိုတုံးတဲ့အခါမှာဆိုရင်ဟိုတက်ပုံရိုက်တဲ့ပညာတို့ Video Editing လုပ်တဲ့ဟိုပညာတို့ကို15 second 30 1 minute ကြာမှသင်လို့ရပါတယ်ဘာလို့လဲဆိုတော့သူတို့ကဟိုအရင်တော့လိုမျိုးဟို Video Stream နဲ့မသင်တော့ပဲနဲ့ဒီ Tutorial လေးတစ်ခုလိုပေါ့နော်သူတို့15 secondSecond 30 minutes, 1 minute, and you can see the video on the iPhone and the iPhone. You can see the video on the iPhone and the Samsung. You can see the video on the iPhone. And then, the dance is on the iPhone. You can see the video on the iPhone. Second 30 minutes, and you can see the video on the iPhone. You can see the video on the iPhone. You can see the video on the iPhone. So, in the next time,ဒီ influencer တွေလုပ်တဲ့ tutorial တွေကိုတခြားဒီတာမန်လူတွေကောပေါ့နော်ဟို celebrity မဟုတ်တဲ့ influencer မဟုတ်တဲ့လူရောလိုက်လုပ်လာနိုင်ရဲ့အတွက်ကြောင့်မို့ဒီ TikTok ကပေါ့နော်ဟိုအပန်းဖြေုံတွေမကဘူးကိုကိုတိုင်းဖန်ကြီးလို့ရလာတဲ့ application ပေါ့နော် software phone app လေးတစ်ခုဖြစ်လာရဲ့လို့သိချင်ပါတယ်
ခုနကဟိုတခြင်းပြောသလိုပဲပေါ့နော်တော်တော်များများက TikTok ကိုဟိုစာ YouTube နဲ့နှိုင်းယှဉ်ပြီးပြောကြတယ်ဘာလို့လဲဆိုတော့ YouTube ကလည်းအခုလိုမျိုးပဲဗီဒီယိုတွေတင်နိုင်တယ်ဒါပေမဲ့ YouTube ကတော့15 second ထက်ကိုရှည်တဲ့ဗီဒီယိုတွေတင်လို့ရတာပေါ့လေဆိုတော့သူတို့ပြောတာတော့ဒီလိုမျိုးကိုဖန်တီးတဲ့ဗီဒီယိုတစ်ခုကို YouTube ပေါ်မှာတင်လို့ရှင်ရတဲ့တုံ့ပြန်မှုပေါ့နော် like တို့အဲ့လိုမျိုးတုံ့ပြန်မှုနဲ့ဒီ TikTok ပေါ်မှာ15 second စာပဲတင်လို့ရတဲ့ဒီတုံ့ပြန်မှုကအများကြီးတိတိတတ်တာကွာတယ် TikTok ပေါ်မှာကအများကြီးကိုပို့ပြီးတော့ရတယ်လို့သူကပြောတယ်အဲ့ဒါကြောင့်လည်း TikTok ကိုပို့ပြီးတုံးပြစ်တာဆိုပြီးတော်တော်များများပြောရပေါ့လေဆိုတော့အဲ့တော့ဒီစင်းအနေနဲ့ရောကိုဖန်တီးတာတွေရောအဲ့လိုမျိုး TikTok ပေါ်မှာဟို like လုပ်တဲ့လူတို့ follower တွေကပို့များများရတယ်လို့ပြောလို့ရလားချက
်ဒီစင်းကတော့ဒီ TikTok မှာပို့ပြီးတော့ audience တွေပို့ရလွယ်တယ်လို့ပြောချင်ပါတယ် YouTube မှာပေါ့နော်ဟို तू က10 minutes ကနေဟိုမိနစ်ပေါင်းများဆိုတော့ကြည့်လို့ရပြီမဲ့ဒီเออ TikTok ก็ปะเนาะอายุอะญาจี้อาจารย์ชูไซจําไม่รู้เปะเนี่ยที่ second by ตัวนี้กูคอนเทนต์กูทันทีไอ้ตัวนี้ก็ติ๊กๆเล่นๆเนี่ยพอปะไอ้ตัวจําหมดกูอายุไซเสียแล้วไม่รู้แต่ไอ้ตัวจําหมดลูกนี่ก็ปูไปแล้วที่แพลตฟอร์มปะเนาะกูปูยောက်ลาได้เอออะล่ะเปียนปะเนาะที่ TikTok มาแล้วที่ YouTube Global Business ปะเนาะอินฟลูเอนเซอร์ดิกูที่อคจีนฤปี้ได้ปะเนาะอซีซินชื่อได้ซิปวายยีเหวอาจารย์เอียปะเนาะအကောလုံးက TikTok ပေါ်ကိုလည်းရောက်လာတယ်တချို့ကလေးကြတော့လည်း လူတွေအယုံဆိုင်ကြပေါ့နော်များတဲ့နေရာတစ်ခုဖြစ်တဲ့အတွက်ကြောင့်မို့ကိုယ့်ရဲ့အမှုပညာလမ်းကြောင်းကိုစာဖောက်တင်တဲ့အခါမှာဆိုရင်ဒီငွေကုန်ကြေးစာသတ်တာပြီးတော့လူပညာရဲ့ဒီ TikTok ကိုရွေးချယ်လာတာပေါ့နော်အမပြောသလိုပဲပေါ့လူတွေကဒီ TikTok ကိုရွေးချယ်လာတဲ့အကြောင်းရင်းမှာမှဒီပရိသတ်တွေလွယ်လွယ်ကူကူရရှိတယ်ဆိုတော့အကြောင်းရင်းကြောင့်အသုံးပြုကြတာများတယ်လို့သိချင်ပါတယ်
နော်ဒီနေ့အနေနဲ့ပေါ့နော်။ဘာကြောင့် TikTok ကိုတုံးတယ်လဲဆိုရင်ရောဘယ်လိုမျိုးဖြစ်ကြမှာလဲရှင
်။ Okay သူချင်းကဒီ TikTok ကိုထပ်ချင်းကပေါ့နော်။တချင်းတစ်ပုတ်လာတော့ကိုပဇက်လေးလိုက်လုံယုံတော့ပဲအသုံးပြုတဲ့ application တစ်ခုလို့သူချင်းကထင်ခဲ့တယ်ပေါ့နော်။ဒါပေမဲ့ TikTok ကအဲ့အားချက်ကိုပူရဲအဓိကအပြင်သူချင်းတို့သင်ယူချင်တဲ့အကြောင်းအရာကို second ဘိုင်းအတွင်းမှာအလျင်အမြန်နဲ့ wage ကုန်ကြီးကြားသက်တာဆိုတာနဲ့တင်လာတဲ့အကြောင်းမို့သူစင်ကဒီ TikTok ကိုအသုံးပြုခြင်းဖြစ်တယ်ပြီးတော့ဒီ TikTok application ကိုတုံးတဲ့အခါမှာဆိုရင်လည်းဒီ internet data ကတိတ်ပြီးတော့မကုန်ဘူးအရန်ကိုဟို YouTube ကြည့်တာအထက်ပေါ်တော့လိုအပ်တဲ့ဟို data ပမာဏအရန်နေတဲ့အကြောင်းမို့ line မကောင်းတဲ့နေရာမှာ line မကောင်းတဲ့အချိန်မှာလည်းကြည့်လို့ရတဲ့အကြောင်းမို့ကိုပညာရဲ့တစ်ခုကိုသင်ကြားဖို့အတွက်ပေါ့နော်အကောင်းဆုံး platform တစ်ခုလို့ထင်တဲ့အကြောင်းမို့သူစင်တုံးတာဖြစ်ပါတယ်
ဒီ TikTok ကိုတုံးလို့ကိုယ့်ရဲ့ဒီကိုယ့်ရဲ့အချက်အလက်တွေလုံခြုံမှုနဲ့ပတ်သက်လို့ရောစိတ်မပူလားချက
်ဆိုတော့ဒီစဉ်ကဒီ TikTok ကို Facebook ကနေတစဉ်ဖွင့်ထားတဲ့အတွက်ကြောင့်မို့ပေါ့နော်ဒီ Facebook မှာဒီစဉ်ဟိုဝင်ရလို့တဲ့အတင်းအချက်အလက်တွေဒါပေါ့နော်ဒီစဉ်ထည့်ရတဲ့အတွက်ကြောင့်မို့ဒီ TikTok မှာမတော်တဆပေါက်ကြားပါခဲ့ပြီးရှိတော့ဒီစဉ်အတွက် sensitive မဖြစ်ဘူးလို့ဒီစဉ်ကဖြစ်ပါတယ
်နော်ဒီစဉ်ရဲ့ Vlog အစီအစဉ်လေးကိုရိုက်ကူးဖန်တီးနေတဲ့နော်ဒီစဉ်ဖြစ်ပါတယ်TikTok app ထဲကိုဝင်ကြည့်လိုက်ပြီဆိုရင်တကယ်အမှုပညာရှင်တွေကျွမ်းကျင်သူတွေဖန်တီးထားတဲ့ဗီဒီယိုတွေကနေအရင်ကအဖတ်ပညာလို့ပြောလို့ရနိုင်တဲ့ဗီဒီယိုမျိုးတွေကိုတနေ့ကုန်ထိုင်ကြည့်တာတော့မကုန်နိုင်ပါဘူးဘလို့ပဲဖြစ်ဖြစ် TikTok ဟာကိုယ့်ရဲ့ဖန်တီးမှုတွေကို online ပေါ်မှာဆင်တင်ပြနိုင်တဲ့နေရာတစ်ခုဖြစ်တယ်လို့တော်တော်များများကလက်ခံထားကြပါတယ်ရှင်ကျွန်မအစိုးရမှာပါ